ခုတစ်ခါမှာတော့ KIO ရဲ့မြေကြီးနာကအကြံပေးအဖွဲ့ရင်းကိုစစ်ဆေးအကြောင်းကိုတင်ဆက်ပေးကြပါရစေ။မြန်မာတပ်မတော်နယ်စည်းတင်းမာနေစေအဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့မြေကြီးနာမြို့မှာရှိတဲ့ငင်းကြေးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ရင်းကိုကချင်ပြည်နယ်အာဏာပိုင်အဖွဲ့ကနေပြီးတော့ပထမဆုံးအကြိမ်ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ရပါ။ကရင်ပြည်နယ်မြဝတီမြို့နယ်မှာလေရင်ပစ်တနက်ကြီးစံတွေ့ရှိမှုနဲ့အဖမ်းခံထမ်းရတဲ့အဖွဲ့နယ်ပတ်သက်မှုရှိမရှိလာရောက်စစ်ဆေးတာဖြစ်တယ်လို့လည်းကချင်ငင်းကြေးအကျိုးဆောင်အဖွဲ့ကပြောပါရစေ။ထိုင်းချေဆိုင်ဖြစ်ဝေမြမာပိုင်းသတင်းတော့နိုင်ကိုင်းကနေသတင်းပေးပို့ထားပါရယ
်ကချင်ပြည်နယ်မြို့ကျင်းနှံမြို့မှာရှိတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ငင်းချမ်းရေးလုပ်ငန်းဆိုင်ရာအကြံပေးဖွဲ့ရုံးကိုမြို့နယ်ရဲတပ်ဖွဲ့ကနေရုတ်တရက်ရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တာပါမြို့ကျင်းနှံမြို့နယ်ဇူရီယာရဲမှူးဦးဆောင်တဲ့ဖွဲ့ကနေဝင်ရောက်ရှာဖွေခဲ့တယ်လို့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဖွဲ့ကဥလုံမိုင်ခွန်ကြားကအခုလိုပြောပါတယ
်မနေ့ကတော့တနအိ20လောက်မှာပေါ့လေဒီလိုရေးတွေကစားဖားတွေက SP ရဲ့ပါတယ်ကြာသူတို့ဖွဲ့တယ်လူပေါင်း30လောက်ရှိနေတယ်နော် KO ရဲ့ဒီလူပညာထောက်ကူပြုတဲ့ရုံးရဲ့အနောက်ဘက်မှာလေအဆောင်ရှိတယ်အဲ့ဝေးမှာလာစစ်ဆေးတာကြာအဲ့မှာရှာဖွေတယ်ဆိုတဲ့နေရာမှာဒီ KO ရဲ့ဝင်းနေရာဒီနေရာမှာသူတို့မတိဘူးပေါ့ဗျာတနည်းအားလာရောက်ရှာဖွေခြင်းဖြစ်တယ်ဆိုတဲ့အကြောင်းပြောတယ်သူတို့ကအားလုံးရဲ့ရှာဖွေသွားတော့ပါတယ်ဘာတစ်စုံခုမှလည်းမတွေ့ရဘူးဗျာ
ရဲတပ်ဖွဲ့ပူပေါင်းဖွဲ့ကနေလာရောက်ရှာဖွေရတဲ့အကြောင်းရင်းဟာလေရင်ပြည်သနာကြည်စံသွေးရှိမှုနဲ့အဖမ်းခံသားရတဲ့ကျွန်စံလေးနဲ့ပတ်သက်မှုရှိမရှိလာရောက်စစ်ဆေးတာဖြစ်တယ်လို့ဥလမိုင်ကွန်ကြားကခုလိုပြောပါတယ်
ဘာကိစ္စနဲ့လာတယ်လဲဆိုတော့သူတို့ဟိုတော့ဖန်ထားတဲ့ကျွန်စံလေးကိစ္စနဲ့လာတာပါတဲ့လေရင်ပြည်ကြည်စံနီလို့ဆိုလာမြေအဲ့ဒါနီလို့ဆိုတော့ဟိုမြဝတီသူငားနေတဲ့အိမ်မှာနီးတယ်သူကတော့ဒီမှာနေတယ်မြချင်းသားမှာသူ့အမျိုးသမီးအိမ်မှာနေတယ်သူ့အဲ့မှာလာရောက်ဖန်သွားတယ်ဆိုတော့ဒီမှာမနေ့ကလာရောက်ရှာဖွေတာသူနဲ့ပတ်သက်လို့သူနဲ့ဆက်နေလို့လာရောက်ရှာဖွေခြင်းဖြစ်တယ်လို့ပဲပြောတာပဲကြားလိုက်ရပါဗျာ
ပြီးခဲ့တဲ့ဒီဇင်ဘာ၄ရက်နေ့မှာကရင်ပြည်နယ်မြဝတီမြို့နယ်တင်ငန်းညင်တော်ရွာသိကျေးရွာကွက်သစ်မှာကိုစံလင်းခေါ်ကိုကျွန်နဲ့ဇနီးတော်ခါဘူးခေါ်လပန်ခါဘူးတို့ငှားရမ်းနေဆိုင်တဲ့နေအိမ်အောက်ထပ်မှာလေရင်ပစ်ကြီးစံတစ်ထောင်ကျော်တင်စီရမိတယ်ဆိုပြီးပြည်ထရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်လာသလိုကိုစံလင်းခေါ်ကိုကျွန်နဲ့ဇနီးတော်ခါဘူးကိုလည်းမြကျင်းနန်းနေအိမ်မှာရဲတပ်ဖွဲ့တွေကလည်းဖမ်းဆီးခဲ့ပါတယ်။လက်ရှိကိုကျွန်စံလင်းကိုမြကျင်းနန်းမှနှစ်ရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားပါတယ်။ဒီလိုစစ်ဆေးမှုဖြစ်စဉ်အတွက်မြကျင်းနားရဲတပ်ဖွဲ့ရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမှုမရှိခဲ့ပါဘူး။ကိုကျွန်စံလင်းနဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားဆက်နွယ်မှုရှိမရှိကိုမြန်မာအာဏာပိုင်ကလည်းစစ်ဆင်နေတယ်လို့လည်းအာဏာပိုင်တွေနဲ့နှိစက်တဲ့ဒေသခံလူကဆိုပါတယ်။လက်နက်ကြီးစံမှုနဲ့ဆက်နွယ်ပြီး KIO ရုံးကိုလာရောက်စစ်ဆေးတဲ့ပုံမှာတော့ KIO ကချင်လွတ်လပ်ရေးဖွဲ့ပြန်ကြားရေးဌာနတာဝန်ခံဘူမူကြီးနော်ပူကအခုလိုပြောပါတယ
်။ဖြစ်တဲ့ရတော့တာတည်ရှိတယ်ကျွန်တော်တို့ဘာမှမသိဘူးသူကလျှောက်ပြီးမှစစ်ဆေးတယ်ဆိုတဲ့သတင်းတော့ကျွန်တော်တို့လည်းကြားပါတယ်ဘာကြောင့်ဘာကောင်းတင်နဲ့စစ်ဆေးတယ်ဆိုတာအသေးစိတ်လည်းကျွန်တော်တို့ကမသိဘူ
းကိုကျွန်စံလင်းနဲ့ KIO တို့ကြားဆက်ဆံမှုမရှိဘူးလို့လည်းဘူမူကြီးနော်ပူကဆိုပါတယ်လက်ရှိမှာတော့ကချင်ပြည်နယ်သနိုင်းနယ်ဖားကဒေသဘက်မှာ KIO ကချင်လွတ်လပ်ရေးဖွဲ့နဲ့မြမတမတော်တို့ကြားစီရီပရိပခဖြစ်ပွားနေစေလို့လဲကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ဝင်ဥလမိုင်ကွန်ကြားကအခုလိုဆက်ပြောပါတယ
်ခုကတော့စီဘိုက်မှာတော့ဂျူကြားဂျူကြားတော့တိုက်ပွဲတွေတော့ဖြစ်နေတယ်ဖကန်လမ်းမှာတော့ဒီတနိုင်လမ်းမှာတော့ဗာလေမနေ့ကတနေ့ကလည်းပဲတော်တော်လေးတော့ဖြစ်တယ
်2013ခုနှစ်ကနေစတင်လာခဲ့တဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့မြမတမတော်တို့ကြားသကြောပြန်တိုက်ပွဲဟာ6နှစ်ကျော်လာပြီဖြစ်ပေမဲ့လဲငင်းချမ်းမအရေးရောမသိသေးသလိုမြမဆိုးရကလည်းပေါ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာလည်းလမ်းစပြောင်းနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဖော်ပြန်ဥလမိုင်ကွန်ကြားကပြောပါတယ်။ KIO ဟာ USSA ဝပြည်သွေးစည်းညွတ်ရေးဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FVNCC ဖွဲ့ဝင်တွေဖြစ်သလိုအဆိုရကလည်းပေါ်ဆောင်နေတဲ့ NCA လမ်းကြောင်းကိုလက်မခံတဲ့အဖွဲ့တွေဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။